မန္တလေးတိုင်းမေထီလာမြို့နယ်ကပြည်ပခါတွေဟာဒီရက်ပိုင်းအတွင်းမှာပဲခူးတိုင်းဒေသကြီးအနောက်ဘက်ကမြို့နယ်တချို့အထိပြန့်နှံ့လာပါတယ်။ဒီကနေ့ညနေပိုင်းမှာပဲခူးတိုင်းမင်းလှမှာဖြစ်ပွားခဲ့တဲ့ပြည်ပခါကိုထိန်းသိမ်းနိုင်မှုရဲလုံခြုံရေးတပ်ဖွဲ့တွေကတနက်ပစ်ဖောက်ပြီးတော့လူစုခွဲလိုက်တဲ့အတွက်စုပူသူတချို့ဒဏ်ရာရတယ်လို့သိရပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်ကိုကျော်ထင်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါပြည်ကရရပိုင်းနယ်ကစပြီးမညီတဲ့မှုတွေစတင်ခဲ့တဲ့ပဲခူးတိုင်းဒေသကြီးအနောက်ဘက်ရှမ်းမြို့နယ်တချို့ကပဋိပက္ခတွေဟာဒီကနေ့ညနေပိုင်းမှာမင်းလာမြို့အထိကူးစက်လာပါတယ်အခြေအနေတွေကိုမျက်ရှင်မြင်ပြဆောင်ကြည့်နေတဲ့ဒေသခံ NLD ပါတီဝင်ကိုခင်ထွန်းကဒီကနေ့ညနေပိုင်းရဲ့အခြေအနေကိုခုလိုပြောပြပါတယ
်နေ့က24ရက်နေ့ကမင်းလာမှာဖြစ်တယ်25ရက်နေ့နဲ့26ရက်နေ့ကအုပ်ဖို့ဂျိုးပင်ကစစ်ကွင်းမှာဖြစ်တယ်အေးမင်းလာရဲ့ရွာနီးချုပ်ဆက်တွေပေါ့ဗျာအဲရောင်းနှီးချုပ်ဆက်ကနေပြီးတော့တနအီခွဲလောက်မှလူစုတယ်လူစုပြီးတော့နှစ်နာရီလောက်ကြာတော့အဲ့ဒီကျွန်တော်တို့ဇေယျဝီရက်ွက်ထဲမှာဒီကျွန်တော်တို့အစ္စလာမ်ဘာသာဝင်တယောက်ရှိတယ်သူကချက်ရောင်းတယ်အဲ့သူ့အိမ်ကိုစပြီးတော့ဖျက်ဆီးတာပေါ့သူ့အိမ်ကိုဖျက်ဆီးတယ်နောက်တစ်ခုတော့မြို့ပေါ်မှာရှိတယ်မြို့ပေါ်ပလီသုံးလုံးရှိတယ
်
ဟုတ်ကဲ့ KOC လမ်းမှာပလီတစ်လုံးရှိတယ်ပေါ့ပင်နယ်လမ်းမှာပလီတစ်လုံးရှိတယ်နောက်ရုံးလမ်းမှာပလီတစ်လုံးရှိတယ်အဲ့ဒီပလီသုံးလုံးကိုဖျက်ဆီးတိုက်တယ်ဒီနေ့နှစ်နာရီနဲ့ငါးနာရီကြာတော့ဖြစ်တာ
ညနေ9နာရီလောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်နေပြဖို့လူစုခွဲတာကြောင့်အကြမ်းဖက်မှုတွေညှက်တန့်သွားတယ်လို့သူကဆက်ပြောပါသေးတယ်
။အဲ့ဒါတွေကိုဖြစ်စည်းတယ်။မီးရှို့တာတော့လူတက်တာတော့မဖြစ်သွားဘူး။အဲနောက်ဆုံးကျတော့အဲ့ဒီ9နာရီမထိုးခင်လောက်မှာ6နာရီခွဲလောက်မှာလုံခြုံရေးကနေပြီးတော့ရဘာကြီးနဲ့ပြစ်ပြီးတော့လူစုခွဲလိုက်တယ်။9နာရီလောက်မှာလူစုခွဲသွားတဲ့သဘောရှိတယ်
။ရဘာကြီးနဲ့ပြစ်တယ်ဆိုဘယ်လိုလုပ်သိတာလဲဗျ။
မောဘောထောင်ပြစ်တယ်လို့လည်းပြောတယ်ကြာဒါပေမဲ့လို့ထိခိုက်ဒဏ်ရာလူတော့ရှိသွားတာပဲ9ရောင်းလောက်ထိခိုက်ဒဏ်ရာရသွားတယ
်ဘူတိုင်းဒေသကြီးအနောက်ဘက်ကမြို့နယ်တချို့ထိဘာသာရေးအဓိကရုံးပုံစံမျိုးဖြစ်လာတာကြောင့်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်တန်တရားအဖွဲ့ကအစ္စလမ်ဘာသာဝင်တွေကိုအကာအကွယ်ပေးဖို့တမနာဥပဒေစိတ်ထံအိတ်ဖွင့်ပေးတဲ့တောင်းကိုမနေ့ကရည်ဆွဲနဲ့ပေးပို့ခဲ့ပါတယ်အစ္စလမ်တန်တရားအဖွဲ့ပြောခွင့်ရသူဥပဒေရှိကပြည်မမှာဖြစ်နေတဲ့ပဋိပက္ခတွေကရခိုင်ပြည်နယ်နဲ့မတူဘူးလို့ထောက်ပြပါတယ
်ပထမရခိုင်ပြည်နယ်မှာဖြစ်တာပေါ့နော်ရခိုင်ပြည်နယ်မှာဖြစ်တယ်ဆိုတဲ့ကိစ္စကြတော့ဟိုနိုင်ငံသားဖြစ်ခွင့်ဖြစ်ခွင့်တခါလူမျိုးရေးဆိုင်ရာကိစ္စဒီလိုအငင်းပွားယုံနဲ့ဖြစ်တယ်လို့ယူဆစရာပေါ့အခုအဲ့ဒီဟာနေပြီးတော့တဖြည်းဖြည်းကျွန်တော်တို့ဟလာရဘောမှာဆိုရင်တာကိတာမှာတစ်ခေါက်ကြောင်းအငင်းပွားမှုဖြစ်ခဲ့တယ်လိုင်းတရာမှာဖြစ်တယ်ရွှေပြည်သားမှာဖြစ်တယ်အဲပြီးတဲ့နောက်မိထီလာမှာဖြစ်တဲ့ပြည်ပကစုစုပေါ်ပါပေါ့နော်ဒါတွေဖြစ်လာပြီးတဲ့နောက်တက်ဆိုင်ရာနောက်ပိုင်းထိမ့်သိမ့်ပြီးတဲ့နောက်ပိုင်းအခြားအခုနေရာတွေကူးဆက်လာတာပေါ့ကူးဆက်လာတဲ့ခါကျတော့ဒါကဟိုတာမရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့တုန်းကလို့မဟုတ်တော့ဘဲနဲ့ကျောင်းအစ္စလာမ်ဘာသာဝင်တွေနဲ့ဘာသာရေးနဲ့ပတ်သက်တဲ့ကိစ္စဘာသာသာသနာကိုကိုယ်ပွဲယုံကြည်မှုကိုအကြောင်းပြုပြီးတော့ဖြစ်တဲ့ကိစ္စလို့ကျွန်တော်ယူဆစရာဖြစ်လာတဲ့အတွက်ဒါအရေးကြီးကျွန်တော်တို့ဓမ္မရာကြီးရှိကူညီတောင်းတ
ာအစ္စလာမ်ဘာသာရေးအဆောက်အဦတွေနဲ့ပြည်စည်းဥစ္စာတချို့ဆုံးရှုံးမှုရှိပေမဲ့ဘုရားဘာသာဝင်တန်းကကျူးလွန်တာမဟုတ်ဘူးလို့ဥက္ကဋ္ဌရွှေကဆက်ပြောပါသေးတယ်
။ဘုရားဘာသာနဲ့အစ္စလာမ်သာသနာကျွန်တော်တို့ဒီနိုင်ငံမှာနှစ်ပေါင်းများစွာလက်တွဲပြီးအတူတူပါနေခဲ့ပါတယ်။ကျွန်တော်တို့ကိုစာသင်ပေးတဲ့ဆရာမလေးဘုရားဘာသာပါ။ကျွန်တော်တို့ကိုမိခင်ကမွေးဖွားပေးတဲ့ပုဂ္ဂိုလ်မျိုးသမီးများဟာဘုရားဘာသာမျိုးသမီးများပါပဲ။ကျွန်တော်တို့ကိုဥဒတိဆောင်လျှောက်တဲ့ရှိပါတယ်။ဘုရားဘာသာတွေကနေပြီးတော့လှုံ့ဆော်မှုကြောင့်အချို့အဲ့နိုင်ရေးပြောကရှိမယ်တချို့ပစ္စည်းလိုချင်တဲ့ကြောကြောင်ကြီးရှိမယ်ဒီလူတွေကလောက်တာပါဘုရားသာသနာနဲ့မပတ်သက်ဘူးလို့ကျွန်တော်ယူဆပါတယ
်ဘကွေးကျောင်းတိုင်းဆရာတော်ဥပမောခကတော့နှစ်ဖက်စလုံးကငင်းငယ်ရင်ကိုလိုလားမှပဋိပက္ခမရှိနိုင်ဘူးလို့မင်ကြားပါတယ
်ငင်းချင်းရေးဖို့တာဘုရားဘာသာတစ်ခုတည်းမဟုတ်ဘူးကျားတော်အစ္စလမ်ဘာသာမူပါတယ်တို့ခရစ်ယာန်ဘာသာဟိန္ဒူဘာသာတို့ရဲ့ဘာသာရေးကောင်းပေါင်းသူတို့ရဲ့ထုတ်မှန်တရားတွေကလည်းနေသေးကိုလို့ရှိပါပဲအဲအဲ့ကြတော့ဘုန်းကြီးတို့ကလည်းဗုဒ္ဓဘာသာမြန်မာလူမျိုးတိုင်းပါတွေအတွက်ကလည်းအဲတရားနဲ့တရားကိုပြိပက္ခမဖြစ်ဖို့ငြိမ်းချမ်းရေးကိုအလေးရှိဖို့သူတို့ကလည်းငြိမ်းချမ်းရေးကိုအလေးရှိမယ်ဆိုလို့ရှိရင်ပြဿနာဖြစ်တရားမရှိဘူ
းရန်ကုန်တိုင်းဒေသကြီးကမြို့နယ်တချို့မှာပိကရက်အပတ်တဲ့အလတ်တူပြိပက္ခဖြစ်နိုင်တဲ့ကောလာဟလတွေနှုံးဆော်မှုတွေရှိလာတာကြောင့်တိုင်းဒေသကြီးအစိုးရအဖွဲ့ကအခြေအနေတည်ငြိမ်အောင်အတွက်နိုင်ငံရေးပါတီတွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေကပါပူးပေါင်းပါဝင်လှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ